မြန်မာနိုင်ငံမှာပြည်တွင်းစစ်ရက်ဆက်ပြီးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ဖို့ The Elders အဖွဲ့ကတောင်းဆိုလိုက်ပါတယ်။သူတို့ရဲ့9ရက်ကြာမြန်မာနိုင်ငံခရီးစဉ်အတွေ့အကြုံတွေနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း The Elders အဖွဲ့ကအဲ့ဒီလိုပြောကြားလိုက်တာပါ။အပြည့်အစုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြပေးပါမယ်။
The Elders အဖွဲ့လို့ခေါ်တဲ့အထင်ကရဝါရင်ခေါင်းဆောင်ညီများအဖွဲ့ဟာမြန်မာနိုင်ငံကိုအခုလ14ရက်ကနေ18ရက်နေ့အထိတွားရောက်လည်ပတ်ပြီးသမရဦးသိန်းစိန်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့အပြင်တခြားတိုင်းရင်းသားခေါင်းဆောင်တွေလူထုအခြေပြုအရာဖွဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အဲဒီလိုတွေ့ဆုံရမှာသူတို့အနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်တွေရဆက်ပြီးနိုင်ငံရေးဆွေးနွေးပွဲပြုလုပ်ဖို့လိုလားကြောင်းသက်ဆိုင်သူတွေကိုတိုက်တွန်းပြောဆိုခဲ့တယ်လို့ဒီကနေ့စီဒိုနာဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း The Elders အဖွဲ့ရဲ့ဒုဥက္ကဋ္ဌဂရိုဟာလမ်ဘရွန်လန်းကပြောပါတယ်
We hear that negotiations on a national ceasefire are expected to resume in the coming days. Hopefully, a national agreement can be concluded.
မကြာခင်ရပိုင်းအတွင်းတနိုင်ငံလုံးဆိုင်ရာအပြစ်ခံရက်စဲရေးတွေ့ဆုံဆွေးနွေးမှုတွေပြန်ဆတော့မယ်လို့ကျမတို့ကြားပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့သဘောတူညီမှုလဲရရှိနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုတွေနဲ့အမျိုးသားရင်ကြားစီရေးဆွေးနွေးပွဲတွေအဆင့်ကိုအမြန်ပြောင်းလဲလုပ်ကြဖို့လိုပါတယ်။မြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းရင်းသားလူမျိုးစုအလုံးတန်းတူညီမျှသဟဇာတမျှတစွာအထူးတကားနေထိုင်ရေးလှုပ်ဆောင်ဖို့မြန်မာနိုင်ငံသားတွေဟာသမိုင်းဝင်အခွင့်အလမ်းကြီးကိုရရှိနေတာပ
ါမြန်မာနိုင်ငံမှာနိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့လိုအပ်ကြောင်းသူတို့အနေနဲ့အဓိကထားအကြံပြုခဲ့တာမှာအဲ့ဒီတွေ့ဆုံဆွေးနွေးမှုတွေဟာဘလို့ပုံစံမျိုးဖြစ်ရမယ်ဆိုတဲ့ကန့်သတ်ချက်ရှိစရာမလိုဘူးလို့သူကဆက်ပြောပါတယ
် It is clear to us that there are different positions or different suggestions about
အမျိုးသားရင်ကြားစီရင်တဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးပွဲတွေကိုဘလို့ပုံစံနဲ့ပြုလုပ်ကြမလဲဆိုတဲ့ဒွိဟကွဲပြားမှုတွေဖြစ်ပေါ်နေတယ်လို့ကျမတို့အနေနဲ့နားလည်ပါတယ်6ပွင့်ဆိုင်လား12ပွင့်ဆိုင်လား10ပွင့်ဆိုင်လားကျမတို့အနေနဲ့အဲ့ဒီလိုကွဲပြားတဲ့အကြံပေးမှုတွေကိုကြားနေရပါတယ်အရေးအကြီးဆုံးအချက်ကတော့ဒီဆွေးနွေးပွဲတွေဖြစ်ဖို့ပါပဲတွေ့ဆုံဆွေးနွေးမှုတွေစဖို့ပါ
The Elders အဖွဲ့ဟာဒီကနေ့ NLD ပါတီအကြီးအကဲတောင်းဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့တယ်လို့ဒီခီးစဉ်အတွင်းတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာလည်းအပြစ်ခရဆဲရေးအမျိုးသားယဉ်ကြားစေရေးကိစ္စတွေကိုအသေးစိတ်ကြေကြေပြန့်ပြန့်ဆွေးနွေးပြခဲ့တယ်လို့ဆိုပါတယ်စစ်တပ်ကြီးစိုးမှုရှိနေစေမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိရေးနဲ့နိုင်ငံရေးပြောင်းလဲမှုတွေဖြစ်ပေါ်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအရေးတကြီးဆောင်ရွက်တင်နေဆိုတာကိုလည်းရုပ်ောက်ပွဲကော်မရှင်အကြီးအကဲနဲ့တွေ့ဆုံချိန်ပြောဆိုခဲ့ပြီးကော်မရှင်ဘက်ကလည်းရှင်းနေမှာကျင်းပမဲ့ရုပ်ောက်ပွဲမှာနိုင်ငံကလေးလာသူတွေလာရောက်စောင့်ကြည့်နိုင်ဖို့စီစဉ်နေတယ်လို့ပြောပါတယ် The Elders အဖွဲ့ဟာမြန်မာနိုင်ငံကိုမလာခင်ထိုင်းနိုင်ငံကိုဒီဇင်ဘာလ12ရက်နဲ့13ရက်တွေမှာတွားရောက်ပြီးWAB အမျိုးသမီးများအဖွဲ့ချုပ်ကတာဝန်ရှိသူတွေနဲ့ဒီဇင်ဘာလ13ရက်နေ့မှာတွေ့ဆုံပြီးမြန်မာနိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကိုတုံ့တက်ဆွေးနွေးခဲ့ကြပါတယ်။ဒါဟာ15လအတွင်း The Elders အဖွဲ့အနေနဲ့မြန်မာနိုင်ငံကိုတတိယအကြိမ်မြောက်လာရောက်လည်ပတ်ခြင်းလည်းဖြစ်ပါတယ်ခင်ဗျာ။